မာလာလာဝင်တို့တီချွနေတဲ့ဒီဟွာလေးက virtual reality လေးကငွေကြေးအဖြစ်ဆိုရင်တစ်ခုကိုဘယ်လောက်လောက်များကြမလဲခင်ဗျာ
ဝယ်မယ်ဆိုတော့ကျွန်တော် Samsung ပေါ့ brand တော့မယ်ဆိုရင်တော့$90 $90 လောက်ကြပါတယ်ဒါပေမဲ့တရုတ်ပြည်ကဝင်တဲ့ဟာတွေဝယ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီက manufacturer ပေါ့အကြောင်းနဲ့ပစ္စည်းထုတ်လုပ်တဲ့လူတွေနဲ့စကားပြောကြည့်ရတစ်ခုကို20လောက်နဲ့ဝယ်လို့ရတယ်အဲ့တော့မြန်မာငွေ2000ကျွဲလောက်နဲ့ဝယ်လို့ရတဲ့ဟိုဟာ headset မျိုးပေါ့နော်အခုကမြန်မာပြည်မှာက2016မေလထွက်တဲ့စတန်ရဆိုရင် mobile penetration က 80% ရှိနေပြီဆိုတော့လူတိုင်းလက်ထဲမှာအဲ90ရာခိုင်နှုန်းလောက်လက်ထဲမှာဖုန်းရှိရတချို့လဲဖုန်းနှလုံးခိုင်တော့လေ90ရာခိုင်နှုန်းလောက်ကလက်ထဲမှာ smartphone ရှိနေပြီဆိုတော့ကျွန်တော်တို့ရင်းစရာကဒီ headset တော့မဟုတ်လေဒီမျက်မှန်လို့ခေါ်တဲ့ virtual reality မျက်မှန်လေးပဲလို့တော့တာပါဟိုပထမတစ်ပိုင်းဖြစ်တဲ့smartphone တွေကလက်ထဲရောက်နေပြီဆိုတော့
ဟုတ်ကဲ့နောက်တစ်ခုကဒီ product ကိုကောဗျာဒီဆရာဆရာမတွေ individual တွေကျောင်းတွေအပြင်ဒီအဖွဲ့အစည်းတွေ institution တွေပေါ့နော်သူတို့တွေကရောစိတ်ဝင်စားတာမျိုးရှိပါလားခင်ဗျာ
ရှိပါတယ်ကျွန်တော်ဂျန်ကုန်ကန်တော့ဒီ UNESCO နဲ့စကားပြောဖြစ်ပါတယ် UNESCO ကလည်းသူတို့ရှိမှဆရာဆရာမတွေ teacher training တွေလုပ်ဖို့ရှိတယ်နောက်ပြီးတော့အခုလုပ်နေတဲ့လက်ရှိခုနပြောလို့လက်ရှိ solution ကလက်ရှိဆရာဆရာမ training တွေကကျွန်တော် theory မှာပဲရရက်သွားတယ်အစ်စ်စ်တွေကပြောင်းလာ trend ကပြောင်းလာပြီဆရာဆရာမတွေအဲ့ trend ကိုသူတို့ exposure မရအောင်တကယ်လည်းမရောက်ဘူးဆိုတော့တကယ်ကဟိုဆရာဆရာမတွေမှာတော်တော်လေးခက်ရှိပါတယ်ကျွန်တော်2 90လောက်ခေါင်းရိုးကျိုးလာတဲ့ခေါင်းရိုးဖြီးဖို့ဆိုတော့တော်တော်မလွယ်ဘူးမလွယ်တဲ့အခါမှာဒီကျွန်တော်တို့အပြင်exposure trip တွေပြီးနိုင်ရင်ကောင်းတယ်ပေါ့နော်ဒီတိုင်းပြည်လုံးနေနေကြတော့အဆင်မပြေတော့တို့ကကျွန်တော် project ကိုကြည့်ပြီးတော့ကျွန်တော်တို့ train ရတဲ့ virtual reality classroom တွေကြတော့တကယ် classroom တွေကိုရောက်သွားတယ်လို့ခံစားလို့ရတဲ့အခါမှာဆိုဆရာဆရာမ training အတွက်အရန်သုံးဝင်တော့တို့သဘောကျတယ်ပြောပါတယ်တို့ဝယ်ချင်နေပါပြီဟုတ
်ဟုတ်ကဲ့ Silicon Valley ဆိုတာအမေရိကန်နိုင်ငံမှာအခြေစိုက်တဲ့ဒီဟိုဘာပေါ့နော်ကဘာကိုဥဆောင်နေတဲ့ဤပညာတွေကိုတီထွင်နေတဲ့ဒီစုံတီချွင်လောက်ကနေတဲ့သူတွေအများစုရှိတဲ့နေရာကဘာကျော်နေရာတခုပေါ့နော်ဤပညာရဲ့ဘိုင်းမှာသူကဥဆောင်လမ်းပြဖြစ်နေတဲ့နေရာဒါပေမဲ့ Silicon Valley လို့ပဲအိန္ဒိယမှာဆိုရင်ဥပမာကျွန်တော်တို့မြန်မာတွေလည်းအများကြီးသိနေကြတာပဲဘင်္ဂလားဟာဆိုလို့ရှိရင်ဒုတိယ Silicon Valley ဆိုပြီးတင်စားခေါ်ဝေါ်ကြတာရှိတယ်အဲ့လိုပဲအလားတူပဲဥပမာဆိုကြပါစို့ဒီ Silicon Valley လိုမျိုးလောက်ကြီးမကြီးမားတောင်မှအလားတူပေါ့နော်ဤပညာပိုင်းနဲ့ဒီ startup တွေပါတွေကိုကျွန်တော်တို့ဟိုဟာလမ်းကြောင်းပေးနိုင်မဲ့ Silicon Valley ဆန်းဆန်းပုံစံမျိုးတွေကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်လာနိုင်မလားတခြားနိုင်ငံတွေမှာရောအဲ့လိုမျိုးပုံစံနမူနာယူပြီးလောက်ကြတာတွေရောရှိလားဗျာ
ဟုတ်ကဲ့ရှိပါတယ်2010တုန်းကချီလီပေါ့နော်ချီလီဆိုတော့ကျွန်တော်မြန်မာပြည်လိုပဲတွင်းထွက်ပစ္စည်းရောင်းစားတဲ့နိုင်ငံမှာသူတို့ကော်ပါရောင်းစားတယ်အဲ့တော့2010မှာချီလီကကက်ဘိနက်မင်းနစ္စတာတွေက Silicon Valley သူတို့လာပြီးလေ့လာတယ်လေ့လာပြီးတော့ American ရဲ့ secret sauce ပေါ့သူတို့ဘာကြောင့် America တလောက်အောင်မြင်လဲဆိုတာသူတွေ့သွားတယ်အဲ့ဒါဒီကမ္ဘာအနှံ့ကဟို brain တွေပေါ့ကမ္ဘာနှံ့ကအကောင့်အလုံးစုံအတော်ဆုံးဆိုရယ်သူတို့ဖိတ်ပြီးတော့ဒီ startup တွေထောင်ဖို့အတွက်အားပေးရယ်ဒီ entrepreneurship ပေါ့သူတို့ချွင်လုပ်ငန်းတွေကိုရမ်းဟိုမြှောက်စားရယ်ချီးမြှောက်ရယ်ပေါ့နော်အဲ့ဒါကိုသူတွေ့သွားတဲ့အခါမှာဒီ Chile ကဝင်ကြီးတွေက Chile ကိုပြန်ပြီး2010ကနေသူတို့စတယ် Chile startup ဆိုပြီးတော့လုပ်ခဲ့တယ်အခု2016မှာတော့ Chile က Silicon Valley ဆိုပြီးတော့ဖြစ်လာပြီအဲ့တော့တဖြည်းဖြည်းဒီဟာချက်ချင်းတော့ overnight ပြောင်းသွားတာမဟုတ်ဘူး6နှစ်လောက်အချိန်ယူရယ်6နှစ်လောက်အချိန်ယူရကြတဲ့မှာလဲဂျီလီကအစိုးရပိုင်းဆိုင်ရာတွေကကျွန်တော်တို့ဒီမရေကြောင့်မှာဆိုရင် MIT တို့ Harvard တို့ Stanford တို့က graduate တွေဆိုရင်တို့ကဒီကျောင်းတွေမှာမဟုတ်ဘူးเนาะတခြားအလိုမျိုးနာမည်ကြီးကျောင်းတွေကကျောင်းသား graduate တွေဆိုရင်တို့ကဟိုဒေါ်လာ4000လောက်ပေးပြီးတော့လှမ်းပြီးတော့လှမ်းခေါ်တယ်တို့ရှိမှာ startup လုပ်မယ်ဆိုရင်ထောက်ပံ့ပေးကြတယ်အများကြီးရှိအဲ့တော့ဟိုကျွန်တော်တို့လိုမျိုး Harvard graduate တွေ MIT graduate Stanford graduate တွေကဟို startup တွေလုပ်ချင်ပြီဆိုအမေရိကမလုပ်မလား Chile မလုပ်မလားဆိုပြီးတော့စဉ်းစားလာကြတယ်ပေါ့အဲ့တော့ကျွန်တော်မြန်မာပြည်မှာလည်းခုလိုမျိုးဟိုဒီလောက်ကျွန်တော်တို့အထောက်ပံ့မပေးနိုင်အောင်မှလက်ရှိရှိနေတဲ့ဒီ entrepreneur လေးတွေပေါ့နော်လူငယ်လေး startup လေးတွေကိုအထောက်ပံ့ပေးနိုင်မယ်ဆိုရင်ကျွန်တော်တို့2025လောက်မှာမြန်မာပြည်လဲမြန်လဲကွန်ဗယ်လီပဲဖြစ်လာနိုင်ပါတယ်လို့ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုက Silicon Valley လို့ကျွန်တော်တို့ပြောကြရင် Silicon Valley ကအကြီးကြီးကိုလူတွေကလည်းထောင်ပေါင်းချီပြီးတော့အမှမျိုးစုံသူကဏ္ဍနဲ့သူလုတ်ကင်နေကြတော့ဒီထက်မှလည်းကျွန်တော်တို့ကြားဖို့သားဆိုမြန်မာတွေအများကြီးရှိတယ်ပေါ့နော်ဆိုတော့မြန်မာတွေထဲမှာကောဗျာအခုမလလဝင်းတို့လိုမျိုးဒီအောင်ပေါ့နော်ကို idea လေးတွေကို idea လေးနဲ့ကိုဤပညာတွေနဲ့ဒီ product တွေဟိုလုတ်နေကြတဲ့စူးဦးတင်ထွင်လုပ်ငန်းရှင်တွေရှိနေပြီလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ကျွန်တော်လည်းနှစ်ယောက်သုံးယောက်တွေ့ဘူးပါတယ်ကျွန်တော်အမျိုးသမီးတွေမှာတော့ကျွန်တော်ပထမဆုံးလို့ထင်ပါတယ်ကျွန်တော်တခြားမတွေ့ဘူးဒါပေမဲ့မြန်မာပြည်ကနေလာပြီးတော့ဒီမှာ software နဲ့ပတ်သက်တဲ့ engineering နဲ့ပတ်သက်ပြီးတော့လာလုပ်နေတဲ့မြန်မာလူငယ်လေးရှိပါတယ်ဟုတ်
သူတို့တွေကဆိုကြပါသဥပမာဆိုလို့ရှိရင်အရင်တုန်းကတော့ဟုတ်တာပေါ့နော်မြန်မာနိုင်ငံမှာလုပ်ပိုင်ခွင့်မရှိဘူးအင်တာအထူးသဖြင့်ဒီဟိုဒီဒီဆီလီကွန်ဗယ်လီလိုမျိုးလုပ်ငန်းတွေကိုလုပ်နိုင်ဖို့တော့ကအင်တာနက်နည်းပညာအမတန်မြန်ဆန်မှုလိုတယ်လေဟိုမြန်ဆန်မှုလိုတယ်ဆိုတော့နည်းပညာပိုင်းကဆိုင်ရာချိုးရင်းချက်တွေရှိတဲ့အပြင်ဟိုအစိုးရကလည်းခွင့်မပြုဘူးပိတ်ပင်တားဆီးတာတွေရှိတယ်ဆိုတော့လူတွေကမြန်မာဖြစ်ပေမဲ့လို့နိုင်ငံခြားသားဆိုတော့ဝေရောပေါ့နော်မြန်မာအချင်းချင်းတောင်မှမြန်မာနိုင်ငံမှာသွားလို့ဖို့စိတ်ဝင်စားကြဘူးဒါပေမဲ့အခုကနည်းနည်းပြောင်းလဲမှုတွေရှိလာပြီးအစိုးရဘက်ကလည်းနည်းပညာပိုင်းဆိုင်ရာအတိုင်းအတာတစ်ခုတည်းစောစောမလလဝင်ပြောသလိုချီလီဥပမာလိုပေါ့နော်အတိုင်းအတာတစ်ခုတည်းအထောက်ပံ့နေပေးနိုင်မယ်အကူအညီပေးနိုင်မယ်ဆိုရင်ဒီမှာရှိနေကြတဲ့ Silicon Valley မှာရှိနေကြတဲ့မြန်မာလူငယ်တွေရောစိတ်ဝင်စားလာပြီးတော့မြန်မာနိုင်ငံမှာပြန်လုပ်မယ်တပွားမြန်မာ Silicon Valley လိုမျိုးပေါ့နော်နာမည်ကတော့ကြိုက်တယ်လို့တစ်ခုဖြစ်လာမယ်ပေါ့အဲ့လိုမျိုးဖြစ်လာနိုင်ခြေရှိနိုင်မလား
ဟုတ်ကဲ့ဖြစ်နိုင်ပါတယ်တခုအရေးကြီးရပါတော့เนาะကျွန်တော်တို့ဒီအစိုးရကကျွန်တော်ငွေကြေးထောက်ပံ့ပေးရုံနဲ့မကောက်ပါဘူးနောက်တစ်ခုဒီ startup ဟို culture တခုကောင်းမွန်ဖြစ်လာဖို့ကြတော့ the mandatory လို့ပါတယ်ရှေ့ကနေဥဆောင်ပေးမယ်ရှင်လည်းဖြည့်ပေးနိုင်မယ် mandatory လို့ပါတယ်အဲ့ဒါကြီးကြတော့ကျွန်တော်မြန်မာယူမှာအခုမရှိသေးဘူးညာကျွန်တော်လည်းအခုလုံးချင်တာမြန်မာဒီပညာရေးအတွက်ပဲအဓိကလုံးချင်တာဒါပေမဲ့လည်းလိုအပ်တာက technology ကဒီမှာပဲရှိတော့ဒီလိုပြင်လာရတယ်နောက်တစ်ခုကဒီမှာက network တွေရှိရပါတော့ဒီလိုမျိုးဟိုတခုခု startup တွေခက်ခဲရှိရတော့နောက်ဟိုကနေပတ်သက်လို့လည်း loan နဲ့ပတ်သက်လို့ကဒီဘက်ကခိုင်မာခိုင်ခိုင်မာမာရှိရပိတ်လိုက်ဖွင့်လိုက်မဟုတ်ဘူးတကယ်ဒီဒီကခိုင်မာရှိရ rural area ကျွန်တော်တို့ဟို startup တွေအတွက်အများကြီးရည်တည်ပေးနိုင်တဲ့ဟာတော့ပါတော့အဲ့လိုမျိုးဆိုတော့ဒီဘက်ကပဲရောက်လာနေပြီခင်ဗျာအဲ့တော့အစိုးရဘက်ကလည်းကျွန်တော်တို့ဟိုကူညီပေးနိုင်တဲ့ incentive တွေပေးနိုင်တယ်နောက်တစ်ခုကဒီဟိုတခြားmentor တွေကလည်း regional player တွေနဲ့ချိတ်ဆက်ပြီးတော့ဗောနော်ကျွန်တော်တို့မြန်မာပြည်မှာအကုန်လုံး mentor တွေမရှိဘူးဆိုရင်တော့မာဒီ Southeast Asia လောက်မှာအာ China လောက်ယူရီးယားလောက်ဒီမလေးရှားလောက် Singapore လောက်က mentor တွေနဲ့ချိတ်ဆက်ပေးနိုင်မယ်ဆိုရင်တော့မြန်မာပြည်ဘက်ကိုပြန်လာမှာပါကျွန်တော်တို့အကုန်လုံးလည်းပြန်လာကျင်ကြတာပဲဟုတ်ဒီမနေ့ကဆိုလဲကျွန်တော်အမေစု Harvard ကိုလာတော့တယ်ចောင်းသားတွေနဲ့လည်းဖိတ်တယ်ចောင်းသားတွေကလည်းပြန်လာကျင်တယ်ဗောနော်အဲ့တော့ကျွန်တော်တို့ငွေကြေးအပိုင်းရောနောက်တစ်ခုကဒီ network ပေါ့ဒီ regional player တွေနဲ့ချိတ်ဆက်ပြီးတော့ဘူကိစားလဲလူပါလိမ့်မယ်ဟုတ်
ဟုတ်ကဲ့အများများဖြစ်နိုင်ပါစေလို့ဆုတောင်းတာပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဆုတောင်းပါတယ်ရှင်ပါ